ရှင်မာကုခရစ်ဝင်အခန်းကြီး8ထိုအခါဆုဝေးသောသူအလွန်များ၍စားစရာမရှိလျင်ယေရှုသည်တပည့်တော်တို့ကိုခေါ်၍
ဤလူများကိုငါသနာ၏သုံးရက်ပတ်လုံးငါနှင့်အတူရှိကြပြီစားစရာအလင်းမရှိအချို့တို့သည်အဝေးကလာသည်ဖြစ်၍အစာမစားမီသူတို့အိမ်တို့ငါလွတ်လျင်လမ်းကြီး၌မောကြလိမ့်မည
်ဟုမိန်တော်မူ၏တပည့်တော်တို့ကလည်း
ဤတော်ရ၌ဤသူတို့ကိုအဘယ်သို့ဝါစွာကျွေးနိုင်ပါမည်
။ဟုလျှောက်ကြသောကိုတော်က
သင်တို့တွင်မုတ်ဘယ်နှလုံးရှိသနည်
း။ဟုမေးတော်မူလျင
်မုတ်ခုနှလုံးရှိပါသည်
။ဟုလျှောက်ကြ၏။ထိုအခါလူအစုအဝေးကိုမြေပေါ်မှလျောင်းကြစေဟုအမိန်တော်ရှိ၏။မုတ်ခုနှလုံးကိုလည်းယူ၍ယေရှုတော်ကိုချီးမွမ်းပြီးမှမုတ်ကိုဖဲ့၍လူများတို့ရှေ့၌ထည့်စေခြင်းကတပည့်တော်တို့အားပေးတော်မူသည့်အတိုင်းသူတို့သည်ထည့်ကြ၏။အနေငယ်များသောငါးကောင်ကလေးလည်းရှိသည်ဖြစ်၍ယေရှုတော်ကိုချီးမွမ်းပြီးမှလူများရှေ့၌ထဲ့စေခြင်းကမိန်တော်မူ၏။တို့သူတို့သည်စား၍ဝါကြပြီးမှကျွင်းရစ်သောအချိုးပဲ့ကိုကောက်သိမ်း၍ခုနှစ်တောင်းအပြည့်ရကြ၏။စားသောသူအရေအတွက်ကလူ6,000မြလောက်ရှိသည်တည်း။တို့သူတို့ကိုလွတ်တော်မူပြီးမှတပည့်တော်တို့နှင့်တကွလေထဲသို့ချက်ချင်းဝင်၍ဒါလမနုဿကျေးလက်သို့ရောက်တော်မူ၏။ထိုအခါပါရိရှဲတို့သည်ထွက်လာ၍ကိုတော်နှင့်ဆွေးနွေးညှင်းခုန်သည်တွင်စုံစမ်းနှောက်ယှက်ခြင်းကမိုးကောင်းကင်ကဖြစ်သောနမိတ်လက္ခဏာကိုတောင်းကြ၏ကိုတော်သည်စိတ်နှလုံးညှိတွားသံကိုပြုတော်မူရဲ့
ဧလူမျိုးသည်နမိတ်လက္ခဏာကိုအဘယ်ကြောင့်တောင်းသနည်းငါမှန်ဆိုသည်ကားဧလူမျိုးအားနမိတ်လက္ခဏာကိုမပြရ
ဟုမိန်တော်မူပြီးလျှင်ထိုသူတို့ရှိရာမှထွက်၍တဖန်လေထဲသို့ဝင်ပြီးလျှင်ကမ်းတစ်ဖက်သို့ပြန်တော်မူ၏တပည့်တော်တို့သည်မုန်ကိုယူခြင်းကမေ့လျော့ကြသဖြင့်လေပေါ်မှသူတို့၌မုန်တလုံးကြီးသာရှိ၏ကိုတော်ကလည်း
ဖာရိရှဲတို့၏တဆေးကို၎င်းဟေရုတ်၏တဆေးကို၎င်းတတိနှင့်ကျင်းဆောင်က
ြဟုပြညတ်တော်မူ၏တပည့်တော်တို့ကလည်
းငါတို့၌မုန်မပါသောကြောင့်ဤစကားကိုမိန်တော်မူသည
်ဟုအချင်းချင်းဆွေးနွေးပြောဆိုကြ၏ယေရှုသည်တည်တော်မူလျင
်သင်တို့၌မုန်မပါသည်ကိုထောက်၍အဘယ်ကြောင့်အချင်းချင်းဆွေးနွေးပြောဆိုကြသည်။ယခုတိုင်အောင်နှလုံးမသွင်းနားမလည်ကြသလော။သင်တို့စိတ်နှလုံးမိုက်သေးသလော။မျက်စိရှိလျက်ပင်မမြင်နားရှိလျက်ပင်မကြားစိတ်မအောင်မေပဲနေကြသလော။မုတ်ငါလုံးကိုလူ9,000အားငါဖဲ့သောအခါအချိုးအဖဲ့ဘယ်နှတောင်ကောက်သိမ်းသည်
။ဟုမေးတော်မူရင
်12တောင်ကောက်သိမ်းပါသည်
။ဟုလျှောက်ကြ၏
။မုတ်ခုနှလုံးကိုလူ6,000အားငါဖဲ့သောအခါအချိုးအဖဲ့ဘယ်နှတောင်ကောက်သိမ်းသည်
။ဟုမေးတော်မူလျင
်ခုနှစ်တောင်ကောက်သိမ်းပါသည်
။ဟုလျှောက်ကြ၏
။သို့ဖြစ်လျင်သင်တို့သည်နားမလည်ဘဲအဘယ်သို့နေကြသနည
်း။ဟုမိန်တော်မူ၏။ဘက်ဇဲဒါမြို့သို့ရောက်တော်မူလျင်လူကန်းတယောက်ကိုအထံတော်သို့ဆောင်ခဲ့၍ထိုသူကိုတို့တော်မူမည်အကြောင်းတောင်းပန်ကြ၏။ကိုတော်သည်လူကန်းကိုလက်ဆွဲ၍မြို့ပြင်သို့ထွက်ပြီးမှသူဤမျက်စိကိုတတွေးနှင့်ထွေး၍သူ့အပေါ်မှာလက်တော်ကိုတင်လျက
်သင်သည်တစုံတစ်ခုကိုမြင်သလော
ဟုမေးတော်မူ၏ထိုသူသည်ကြည့်မြော်လင
်လူတို့သည်တပင်ကဲ့သို့ဖြစ်၍လှမ်းသွားသည်ကိုအကျွန်ုပ်မြင်ပါသည
်ဟုလျှောက်၏နောက်တစ်ဖန်သူဤမျက်စိပေါ်မှာလက်တော်ကိုတင်၍ကြည့်မြော်စေတော်မူလျင်သူသည်ပဂရိအဖြစ်သို့ရောက်၍အလုံးစုံတို့ကိုရှင်းလင်းစွာမြင်လေ၏ကိုတော်ကလည်း
မြို့တဲသို့မဝင်နှင့်မြို့၌အဘယ်သူကိုမျှမပြောနှင့်
ဟုမိန်တော်မူ၍သူကိုမိမိနေရာသို့လွတ်လိုက်လေ၏ယေရှုသည်ဖိလိပ္ပုကဲဒရီမြို့၏ကျေးလက်သို့တပည့်တော်တို့နှင့်တကွကြွတော်မူစဉ်လမ်းခီး၌
လူများတို့သည်ငါကိုအဘယ်သူဖြစ်သည်ဆိုကြသည်နည်
းဟုတပည့်တော်တို့ကိုမေးမြန်းတော်မူလျင
်လူအချို့ကကိုတော်သည်ဗတ္တိဇံဆရာယောဟန်ဖြစ်သည်ဟု၍၎င်းအချို့ကအေလိယဖြစ်သည်ဟု၍၎င်းဆိုကြပါ၏အချို့ကပရောဖက်တပါးပါဖြစ်သည်ဟု၍၎င်းဆိုကြပါ၏
ဟုလျှောက်ကြတော့
သင်တို့လည်းငါကိုအဘယ်သူဖြစ်သည်ဆိုကြသနည်
းဟုမေးမြန်းတော်မူလျင်ပေတရုက
ကိုတော်သည်ခရစ်တော်ဖြစ်တော်မူသည
်ဟုလျှောက်လေ၏ကိုတော်၏အကြောင်းကိုအဘယ်သူအားမျှမပြောစိမ့်သောငါတပည့်တော်တို့ကိုပြညတ်တော်မူ၏ထိုမှတပါလူသားသည်ညှားစွာခံရမည်လူအကြီးကဲရစ်ပြောဟိတ်အကြီးကျမ်းပြုစရာတို့ဤငင်းပယ်ခြင်းကို၎င်း၎ အသေးတက်ချင်းကို၎င်းခံရမည်။သုံးရက်မြောက်သောနေ့၌ထားမြောက်လိမ့်မည်ဟုသောအကြောင်းများကိုတပြည့်တော်တို့အားပြစပြုတော်မူ၏။ထို့သောအတိအလင်းပြတော်မူသောကြောင့်ပေတျုသည်ကိုတော်ကိုမိမိနှင့်အတူခေါ်၍အပြစ်တင်သောစကားကိုရှောက်တော်ကိုတော်သည်မျက်နာတော်ကိုလှည့်၍တပြည့်တော်တို့ကိုကြည့်ရှုလျက
်အချင်းရန်သူငါနောက်သို့ဆုတ်လော့။တင်းသည်ဖျားသခင်၏အရာကိုစိတ်မဆွဲလန်းလူတို့၏အရာကိုသာဆွဲလန်းသည်
ဟူ၍ပေတျုကိုဆုံးမတော်မူ၏ထိုအခါတပြည့်တော်တို့နှင့်ပရိသတ်များကိုခေါ်တော်မူပြီးည
အချင်းသူသည်ငါ၌စည်းကပ်ခြင်းဟံအလိုရှိ၏ထိုသူသည်ကိုငင်းပယ်ရမည်ကိုလက်ဝါးကတိုင်ကိုထမ်း၍ငါနောက်သို့လိုက်ရမည်အချင်းသူသည်မိမိအသက်ကိုကယ်ဆယ်ခြင်းဟံအလိုရှိ၏ထိုသူသည်အသက်ရှုံးလိမ့်မည်အချင်းသူသည်ငါကြောင့်၎င်းဧဝံဂေလိတရားကြောင့်၎င်းအသက်ရှုံး၏ထိုသူသည်မိမိအသက်ကိုကယ်ဆယ်လိမ့်မည်လူသည်ဤဆက်ကြံဝလာကိုအကျွင့်မဲ့အစိုးရ၍မိမိအသက်ဝိညာဉ်ရှုံးဖြင့်အဘယ်ကျေးဇူးရှိသနည်းမိမိအသက်ဝိညာဉ်ကိုအဘယ်ဥစ္စာနှင့်ရွေးနိုင်သနည်းမြောက်မှထားသောဤလူမျိုးစိုးတွင်အကျဉ်သူသည်ငါကို၎င်းငါစကားကို၎င်းရှက်၏လူသားသည်မိမိအဖခမည်းတော်၏ဘုံအာနုဘော်ကိုဆောင်လျက်တန်ရှင်သောကောင်းကင်တမန်အချံယံတို့နှင့်ကြွလာသောအခါထိုသူကိုရှက်တော်မူလတံ